ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့တုန်းကကော့တောင်းအနောက်ဘက်ပင်လယ်ပြင်မိုင်155မိုင်အကွာမှာဖမ်းဆီးရမိခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်အယောက်200ဝန်းကျင်လောက်ကိုဒီကနေ့စတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးဓာတ်တွေပြီးသွားရင်တော့သူတို့ကိုတက်မတော့ရေတက်စစ်သင်းမောနဲ့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲဒုက္ခသည်ကျိုးစိုးလက်ခံရေးစခန်းကိုပို့ဆောင်သွားမယ်လို့ကော့တောင်းမြို့နယ်အုပ်ချုပ်ရေးမှူးတာဝန်ရှိသူကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အကြောင်းစုံကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ကော့တောင်းနောက်ဖက်ပင်လယ်ပြင်တဲကဖမ်းဆီးရမိရဲ့လှေစီဒုက္ခသည်တွေကိုအခုလက်ရှိမှာတပ်မတော်ရေတပ်စခန်းရှိရဲ့ဇာတက်ကြီးကျွန်းမှာထိန်းသိမ်းထားပြီးဒီနေ့စတင်စစ်ဆေးနေကြောင်းကော့တောင်းမြို့နယ်ခရိုင်ထွေထွေအုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဦးမြတ်သူက VOA ကိုပြောပါတယ်
အားကတော့ရတူကိုဆွဲတဲ့ဒီမှာ193ဦးအဲ့ဒါလေးကိုသူစစ်နေတယ်အဲ့ဒါ193တဲ့ဖြစ်ဖြစ်လဲဒါတော့ကိုလိုတဲ့အစီအစဉ်ပြီးမှပဲသိနေတယ်တာရကြီးကျောင်းမှာအတူတူထားပြီးတော့မှသူတို့ဆရာတာဝန်ရှိသူတွေလာတော့ကားလေးပါလို့ပြောသူဘက်ကရခိုင်ဘက်ကတကွတဲ့စံနေရတယ်အခုတာကောင်းပါလိမ့်မယ်စစ်ဆေးပြီးရင်အတူတူပြောပြပြီးမှပဲ
သူတို့ကိုစစ်ဆေးပြီးသွားရင်တော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်တောင်ပြိုလက်ဝဲဒုက္ခသည်ကျိုးစိုးလက်ခံရေးစခန်းကိုကော့တောင်းမြို့နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကစောင့်ချက်ပြီးတမတော်ရေတပ်သမောနဲ့ပို့ဆောင်သွားမယ်လို့သူကပြောပါတယ်
။သူတို့ထောက်ကြတယ်လေရခိုင်မှာရှိတဲ့ကုလူချက်ခွန်လာတဲ့ကစေဆက်နေရှိတယ်လေ။အဲ့ဒီလိုပို့ပို့ပါပဲကိုတို့ကတော့ဒီဝေနေနေကခွန်လေးရဥလေးရပါလေ။ဟဲ့။သူတို့ကအခုတော့တဲ့ထပ်ပတ်ပြနေတဲ့ဒီခါကျဆက်ပတ်ပြတာပြီးစမ်းလို့အရေးယူကြောက်လို့မမခောက်ဆွဲလို့တဲဥဆိုလောက်ထောက်နေအားဆို15အိတ်ပေါ့လေ။ဒါလည်းဥထောက်ပေါ့ပေါ့။နောက်ပြန်ရင်တော့သမောဘက်ကိုထွက်ပါသွားတယ်သူတို့တားနေချိန်ပါနေတဲ့ပြီးတော့ဒီဝတ်တဲ့အုပ်ချုပ်ကိစ္စတော့ဒါရှိနေရဝိုင်းတော့ပို့တယ်သူကအကုန်လုံးပြန်လာပြီးလား
။ကနဦးစစ်စေးချက်တွေရဆိုရင်သူတို့ဟာလူမောင်ကိုဆက်လီနဲ့လိုက်ပါလာကြတာဖြစ်ပြီးအများစုကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကဒုက္ခသည်တွေဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်။အလားတူဖြစ်ရမျိုးလဲလွန်ခဲ့တဲ့2015-2016မှာဖြစ်ခဲ့ကြောင်းသူကအခုလိုပြောတာပါ။ရေ
2015-2016ကပုတ်ပြီးတော့ဆိုပြီးတော့ကျွန်တော်တို့ဒါဒီ issue တော်ကြီးကြီးမားမားကိုဖြေရှင်းနေရတယ်။အဲလုံးလုံးရေမကောင်းလို့မြန်မာနိုင်ငံထဲမှာအချိန်ကောင်းလို့ထွက်တဲ့လူတွေကိုနိုင်ငံတကာအဲပေါ်ပြီးပေါ်နဲ့ပတ်သက်ပြီးတော့ issue တင်တာပေါ့နောက်ဆုံးကျွန်တော်တို့ကစက်နေတဲ့စင်းကြီးပြီးအားလုံးဆက်လိုက်တဲ့အချိန်ကဗင်္ဂလားဒေ့ရှ်နိုင်ငံထွက်လာတယ်ဗင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတယ်ဆိုတာပြီးရမှာအဲ့ issue ကနေသွားတယ်နေသွားပြီးတော့ကျွန်တော်တို့ကကောင်ပြိုလက်ဝဲစခန်းအနေမှာတစ်ဆင့်ပြန်ပို့လိုက်ရတယ်ဟိုဘက်ကိုပြန်ပို့လိုက်ရတယ
်ရခိုင်ကမ်းလွန်ပင်လယ်ပြင်မှာ2015မေလ22ရက်ကလှေစီးပြေးဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းအယောက်900ကျော်ကို ARD တိုင်းဟန်ဂျီကျွန်းသားမှာထပ်တွေ့ခဲ့ရပါ2019နိုဝင်ဘာ29ရက်ကလည်း ARD တိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာလှေစီးပြေးဒုက္ခသည်100လောက်ဖမ်းဆီးမိခဲ့ရာဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်